Welcome to the Voice of America in Burmese.
လာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်စက်တင်ဘာလ6ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။တောက်ကြညာအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါဇင်မာဘွေနိုင်ငံသမရဟောင်းရောဘတ်မူဂါဘီအသက်65နှစ်မှာကွယ်လွန်သွားပါတယ်ဒိုရီယန်ဟာရီကိန်းမွန်တိုင်းဟာအမေရိကန်ရှေ့ပိုင်းမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုဝင်ရောက်တိုက်ခတ်နေပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေမှာတော့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးမြန်မာဘင်္ဂလားနှစ်နိုင်ငံအစိုးရတွေစ조사ခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ပါတယ်ဒါပေမဲ့လို့ပြန်လို့တဲ့ဆန္ဒရှိတဲ့ဟိန်းနူဘာသာဝင်တွေကိုပထမအဆင့်ပြန်ပို့ရေးအ мян ဆုံးစတင်မှု調査နေပါတယ
်ဒီဟိန်းနူဘာသာဝင်တွေကိုပဲတီးကြဆပို့ပေးဖို့တို့မှအခက်အခဲရှိတယ်ဆိုပြီးတော့တို့ပြောတာရှိပါတယ
်မြန်မာနိုင်ငံသားရဲ့ဌာနရဲ့အ мян န်းအတွင်းဝင်ပြောပြပေးသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ဒီ2019ခုနှစ်အတွက် Raymond Magsaysay ဆုရှင်မြန်မာနောင်းအယ်ဒီတာချုပ်ကိုဆွေဝင်းရဲ့မြမသတင်းစီးစင်းမှုအပေါ်သုံးသက်ချက်ရိုက်တာနဲ့မေးမြန်းခန်းတဲ့အတူမြမမျိုးဆက်တဲ့လူငယ်တွေအနေနဲ့ကိုယ်တိုင်းပြည်ထဲကငြိမ်းချမ်းရေးတွေအကြောင်းအရာတွေကိုလေ့လာသုတေသနလုပ်ပြီးတော့အသုံးပြုဖို့ငြိမ်းချမ်းရေးဆောင်ရွက်နေသူတွေကတိုက်တွန်းတဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
ဇင်မာဘွေနိုင်ငံသမရဟောင်းရောဘတ်မူဂါဘီအသက်65နှစ်မှာကွယ်လွန်သွားပါတယ်။သမရဟောင်းမူဂါဘီကွယ်လွန်ကြောင်းကိုလက်ရှိသမရ MSN မန်နန်ဂွာဂါက Twitter လူမှုကွန်ရက်ပေါ်ကနေအသိပေးခဲ့ပါတယ်။နိုင်ငံရဲ့ဖခင်ကြီးလို့သမရမန်နန်ဂွာဂါကပြောဆိုပြီးတော့အင်မတန်စိတ်မကောင်းဖြစ်ကြောင်း Twitter ပေါ်မှာရေးသားပါတယ်။ဇင်မာဘွေနိုင်ငံဗြိတိန်လက်အောက်ကနေလွတ်လပ်ရေးရခဲ့တဲ့1980ကစပြီးတော့ရောဘတ်မူဂါဘီဟာနှစ်ပေါင်း38နှစ်ကြာနိုင်ငံကိုအုပ်ချုပ်ခဲ့တာပါ။ဇင်မာဘွေသမရဟောင်းမူဂါဘီကိုတချို့ကလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့တော်လှန်ရေးသမားတစ်ယောက်လို့မြင်ကြသလိုတချို့ကလည်းအာနာရှင်တစ်ယောက်လို့မြင်ကြပါတယ်။သူ့ရဲ့ဇနီး Grace မူဂါဘီအာနာလွှဲပေးဖို့ပြင်ဆင်နေတဲ့ဆိုတော့စိုးရိမ်မှုတွေထွက်ပေါ်နေချိန်2019ခုနှစ်တုန်းကစစ်တပ်ရဲ့ဖိအားပေးမှုကြောင့်သမရမူဂါဘီအာနာကနေဆင်းပေးခဲ့ရပါတယ်။နိုင်ငံလွတ်မြောက်ရေးကိုဦးဆောင်ခဲ့သူတစ်ယောက်ဖြစ်တဲ့မူဂါဘီအာနာရလာခဲ့ပြီးတဲ့နောက်နိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ခဲ့ပေမဲ့နောက်ပိုင်းမှာအတိုက်အခံတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တဲ့အထိလူခွင့်ရချိုးဖောက်တယ်လို့ဝေဖန်ခံခဲ့ရပါတယ်။တက်ဂရိတ်2000တုန်းကနိုင်ငံတွေကလူပြူတွေပိုင်းတဲ့လေယာဉ်တွေကိုတင်ဆက်ပြီးတော့လူမဲတွေကိုလွှဲပြောင်းအလဲလုပ်ခွင့်ပြုခဲ့တာကြောင့်အနောက်နိုင်ငံတွေကမူဂါဘီနဲ့သူ့ရဲ့မဟာမိတ်တွေပေါ်မှာတန်ခတ်အရေးယူခဲ့ကြပါတယ်။2008ခုနှစ်တုန်းကလည်းဇင်ဘာဘွေဒေါ်လာငွေကြေးဖောင်းပွားမှုရာခိုင်နှုန်းတန်230ကျော်အထိမြင့်တက်ခဲ့တဲ့အတွက်ငွေစနစ်ကိုဖျက်သိမ်းခဲ့ရပါတယ်။ဇင်ဘာဘွေသမရဟောင်းဟာစင်ကာပူစစ်ရုံတစ်ခုမှဆေးကုသမှုခံယူရင်းကွယ်လွန်သွားတာဖြစ်ပါတယ်
။တောင်အာဖရိကနိုင်ငံမှာတော့ဒီဘတ်ထဲဖြစ်ခဲ့တဲ့နိုင်ငံခြားသားဆန့်ကျင်အကြမ်းဖက်မှုအတွင်းထိခိုက်သေဆုံးခဲ့ရမှုတွေကိုစုံစမ်းအကဲဖြတ်ဖို့လှုပ်ဆောင်နေပါပြီ။တနင်္လာနေ့ကစခဲ့တဲ့ဒီအကြမ်းဖက်မှုအတွင်းလူ10ဦးသေဆုံးခဲ့ရပြီးနောက်ထပ်လူများပြားဒဏ်ရာရခဲ့ကတခြားအာဖရိကနိုင်ငံတွေနဲ့ဆက်ဆံရေးပါထိခိုက်ခဲ့ရတယ်လို့တောင်အာဖရိကရာရှိတွေကတော့ဆိုထားပါတယ်။ဒီအကြမ်းဖက်မှုတွေကိုတောင်အာဖရိကနိုင်ငံသားကွန်တင်ထရက်ကာမောင်းသူတွေနဲ့လူတချို့ကဦးဆောင်ခဲ့ပြီးတောင်အာဖရိကနိုင်ငံဘွားတွေရဲ့အလုပ်ကိုင်တွေကိုဒီနိုင်ငံခြားသားရွှေ့ပြောင်းလာသူတွေကလူယူနေကြတယ်လို့စွပ်စွဲခဲ့ကြပါတယ်။ရုပ်မြင့်သံကြားကနေမေကွန်းပြောရမှာသမရစီရယ်ရာမာဖိုစာကဒီအကြမ်းဖက်တိုက်ခတ်မှုတွေပေါ်ဆန့်ကျင်ဝေဖန်လိုက်ပြီးဘလို့မျိုးဒေါသတွေမကျေနပ်မှုတွေ၊နာကျင်မှုတွေကိုအကြောင်းပြပြီးကိုမှအခုလိုတမင်ရည်ရွယ်ဖျက်ဆီးတာ၊ရာဇဝတ်မှုမြောက်တာတွေလုပ်လို့မရဘူးလို့ဆိုလိုက်ပါတယ်။သမရရမာဖိုစာကဆက်ပြီးဘလို့ဆင်ကျင်နဲ့မှနိုင်ငံခြားသားအိမ်တွေ၊စီးပွားရေးလုပ်ငန်းတွေကိုအကြမ်းဖက်တိုက်ခတ်လို့မရဘူး။နိုင်ငံခြားသားမုန်းဒီရေးပဲဖြစ်ဖြစ်တခြားဘလို့သီးမခံနိုင်တာပဲဖြစ်ဖြစ်အခုလိုအကြမ်းဖက်ဖို့ဆင်ကျင်အဖြစ်သုံးလို့မရနိုင်ဘူးလို့ဆိုပါတယ်။သမရရမာဖိုစာကပဲမြို့တော်ပရီတိုရီယာနဲ့ဂျွန်စ်နာဘတ်မြို့ကြီးတွေမှာတည်ရှိတဲ့နိုင်ငံရှိမြောက်ပိုင်းဂေါထန်ပြည်နယ်မှာလူပေါင်း400ကျော်ကိုဖမ်းဆီးထားပြီးဖြစ်တယ်လို့ဆိုပါတယ်။မနေ့ကတော့မြို့တွေထဲမှာလုံခြုံရေးအသင့်နေချာမြင့်ထားပြီးရဲတွေကင်းလှည့်နေကြကဒီအကြမ်းဖက်မှုတွေစရော့ချလာပုံရပေမဲ့တချို့နိုင်ငံကြားသားရွှေ့ပြောင်းလာသူတွေကတော့နိုင်ငံထဲမှာဆက်နေဖို့စိုးရိမ်ကြောင်းထုတ်ပြောနေကြပါတယ်ခင်ဗျာ။
ဒီကနေ့တောက်ကြနေမှာဒိုရီယာမုန်တိုင်းဟာဒီဟာရီကိန်းပြင်းအားအဆင့်1ကိုလျော့သွားပြီမြေအမေရိကန်ပြည်ထောင်စုအရှေ့ခြမ်းကတောင်နှင်းမြောက်ကယ်ရိုလိုင်းပြည်နယ်တွေမှာဒီလေဆင်နှမောင်းတိုက်ခတ်မှုတွေမိုးကြီးရေလျှံမှုတွေဖြစ်ပွားနေပါတယ်။နိုင်တော်တော်ကြာကြာအတွင်း မြောက်ကယ်ရိုလိုင်းနာကန်ယိုရန်တွေနားနဲ့ကန်ယိုရန်တွေပေါ်ကိုမုန်တိုင်းပဟိုဖြတ်သွားနေအောင်မယ်လို့အမေရိကန်ဟာရီကိန်းဌာနကတောက်ကြနေအစောပိုင်းမှာပြောကြားခဲ့ပါတယ်။အဲဒီနောက်မုန်တိုင်းပဟိုဟာမြောက်ပိုင်းကိုရွှေ့သွားနိုင်ပြီးနယူးအင်္ဂလန်ကန်ယိုရန်တွေဘက်ကိုစနေနေ့မနေ့ပိုင်းရောက်နိုင်တယ်လို့ခန့်မှန်းထားပါတယ်။တောက်ကြနေမနေ့6နာရီမှာမြောက်ကယ်ရိုလိုင်းနာပြည်နယ်တွေကစီဒါကျွန်းမှာလေပြင်းတိုက်နှုန်းတနာရီ65မိုင်တိုင်းတားရရှိတယ်လို့ဟာရီကိန်းဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒိုရီယာမုန်တိုင်းဒဏ်အကြီးအကျယ်ခံထားရတဲ့ဗဟားမားကျွန်းနိုင်ငံမှာတော့ထောင်နဲ့ချီတဲ့ပြည်သူတွေဟာသူတို့ရဲ့ဘဝတွေကိုပြန်လည်စတင်နိုင်ဖို့ကြိုးစားနေကြပါတယ်။အဘာဂိုနဲ့ Grand Bahama ကျွန်းတွေနာကျွန်းတွေမှာအသက်ရှင်ကျန်နေနိုင်သူတွေကိုနိုင်ငံတကာကူညီကယ်ဆယ်ရေးတွေကလိုက်လံရှာဖွေနေပါတယ်။မုန်တိုင်းဒဏ်ဆူဆူဝဝခံရတဲ့နေရာတွေမှာနေအိမ်တွေဟာခြေမွပျက်စီးကုန်ပါတယ်။ကြာသပတေးနေ့နှောင်းပိုင်းအထိသိရသလောက်ဗဟားမားမှာမုန်တိုင်းကြောင့်သေဆုံးသူဟာ30ထဲမနည်းရှိပါတယ်။သေဆုံးသူအရွယ်အကြီးအတွက်တိတိတတ်တာများလာနိုင်တယ်လို့ဗဟားမားကျန်းမာရေးဝန်ကြီးကသတိပေးထားပါတယ်။ဗဟားမားကွန်ကန်လွန်မှာလည်းဒီအမေရိကန်ကမ်းခြေဆောင်တပ်နဲ့ဗြိတိန်တော်ဝင်ရေတပ်တင်မော့တွေတောက်ချပြီးတော့လိုအပ်တာတွေကိုကူညီပေးနေပါတယ်။ကုလသမဂ္ဂကလည်းအသင့်စားသုံးနိုင်မဲ့အစားအစာ၈တန်နဲ့ဂျိုဒုဆက်သွယ်ရေးပစ္စည်းတွေကိုပေးပို့ထားပါတယ
်။အမေရိကန်နဲ့တရုတ်အကြားကုန်သွယ်ရေးဆွေးနွေးပွဲတွေကိုပြန်ဆဖို့သဘောတူခဲ့ပြီးမှအမေရိကန်စတော့ဈေးကွက်မြင့်တက်သွားပါတယ်။ဒီကမ္ဘာအခြေစုံစီးပွားရေးနိုင်ငံကြီးနှစ်ခုကြားသွင်းကုန်ခွန်အပြန်အလှန်တိုးမြင့်မှုတွေနဲ့မတိကျမှုတွေဖြစ်နေချိန်မှာနောက်တစ်ချိန်ဆွေးနွေးပွဲဖြစ်နိုင်မနိုင်ပေါ်ယင်းဤမြုံနယ်သူတွေကြားမကြခင်လတွေထဲကစိုးရိမ်မှုတွေမြင့်တက်လာခဲ့ပါတယ်။အခုတော့နှစ်နိုင်ငံအဆင့်မြင့်ကိုယ်စားလှယ်အဆင့်ကုန်သွယ်ရေးဆွေးနွေးပွဲကိုအောက်တိုဘာလဆန်းမှာပြန်ဆောက်ရမှာဖြစ်ပြီးတိုးတက်မှုရှိလာနိုင်တယ်လို့တရုတ်ဘက်ကအကောင်းမြင်ပါတယ်။တရုတ်ကုန်သွယ်ရေးဝန်ကြီးဌာနပြောခွင့်ရဂေါင်ဖန်ကလာမယ့်13ချိန်မြောက်တရုတ်အမေရိကန်အဆင့်မြင့်စီးပွားရေးနဲ့ကုန်သွယ်ရေးဆွေးနွေးပွဲအတွက်နှစ်ဖက်ပြင်ဆင်မှုတွေပြည့်ပြည့်စုံစုံလုပ်နေပြီးတိုးတက်မှုကြီးကြီးမားမားရလာဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ်။ဒီလာထဲမှာလည်းနှစ်နိုင်ငံလက်ထောက်အရာရှိအဆင့်တွေ့ဆုံပွဲတစ်ခုလုပ်ဖို့ရှိနေပြီးဒီပွဲကအတိတ်ပဲရှိတဲ့တိုးတက်မှုတွေရဖို့အတွက်အခြေခံအသေးစိတ်အချက်လက်တွေကိုကြိုတင်ညှိနှိုင်းကြဖို့ဖြစ်တယ်လို့တရုတ်ဘက်ကဆိုပါတယ်။တကယ်တော့အမေရိကန်နဲ့တရုတ်ကြားဆင့်မြင့်ကုန်သွယ်ဆွေးနွေးပွဲတွေဇူလိုင်လထဲကဆက်မရှိခဲ့ပဲနှစ်ဖက်ပြန်လည်ကုန်သွယ်စစ်ပွဲတွေသာဒီတစ်ပတ်တည်းဆက်ရှိနေချိန်မှာအခုလိုမျှော်လင့်ချက်တွေထွက်ပေါ်လာတာပါခင်ဗျာ။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောက်ဆန်ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ကချင်နှစ်ချင်းခရီးအဖွဲ့ချုပ် KBC ဥက္ကဋ္ဌတိတ်ခါရောရဆရာရောကလမ်ဆွမ်ဆောင်ကိုစစ်တပ်ကတရားဆွဲဖို့ပြင်ဆင်နေတဲ့အပေါ်မှာအမေရိကန်အစိုးရကအင်ဗတန်စိုးရိမ်နေလို့အမေရိကန်နိုင်ငံကြီးဌာနကသတင်းထုတ်ပြန်ပါတယ်။ခရီးယန်ဘာသာဝင်တွေဘာသာရေးဖိနှိပ်ခံနေရတဲ့ကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျွန်လာရုံးကအင်ပီရိုမှာတွေ့ဆုံစဉ်မှာဆရာတော်ကလမ်ဆွမ်ဆောင်ကရှင်းပြခဲ့တယ်လို့လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်စစ်တပ်အပေါ်အမေရိကန်အရေးယူတန်းခတ်တာကိုကြိုးဆိုတယ်လို့ပြောကြားခဲ့တာပါ။လွတ်လပ်စွာဖော်ထုတ်ပြောဆိုတာနဲ့လူ့အခွင့်အရေးကိုကာကွယ်ဆောင်ရွက်တဲ့အပေါ်ထောက်ခံကြောင်းပြောကြတာကိုရာဇဝဲမှုအဖြစ်သဘောမထားသင့်ဘူးလို့အမေရိကန်အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆရာတော်ကလမ်ဆမ်ဆန်ဟာကချင်ပြည်နယ်တွေကပဋိပက္ခတွေကြောင့်အိုးအိမ်ပြစ်ထွက်ပြေးတိမ်းရှောင်နေရသူတွေအရေးကိုရေရှည်ဖြစ်ရှင်းပေးနိုင်ဖို့မနာမနေစ조사နေသူဖြစ်တယ်လို့လည်းပြောထားပါတယ်။သူအပေါ်စစ်တပ်ကတရားဆွဲဖို့조사မှုကြောင့်ထောင်ထဲချီတဲ့ရွာပေါင်းရွာရှောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့သူ့ရဲ့လုပ်ငန်းတွေကိုထိခိုက်မယ်လို့အမေရိကန်အစိုးရရဲ့ထုတ်ပြန်ချက်မှာထောက်ပြထားပါတယ်။ဝါရှင်တန်မြို့တော်မှာသမ္မတထရမ့်နဲ့တွေ့ဆုံစဉ်တုန်းကကချင်ပြည်နယ်ရင်းကတိုက်ပွဲတွေအကြောင်းနဲ့ခရီးယန်ဘာသာဝင်တွေနှိတ်ကွပ်ခံရတဲ့အကြောင်းတွေကိုဆရာတော်ကလမ်ဆောင်ဆောင်ပြောကြားခဲ့ကြောင်း World News Now Facebook page မှာဖော်ပြခဲ့တဲ့အတွက်ဥပဒေအရအရေးယူပေးဖို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဘုံမူကြီးတန်းထိုက်ကမြေကြီးနာတရားရုံးမှာဩဂတ်လ26ရက်နေ့တုန်းကရှောက်ထားခဲ့တာဖြစ်ပါတဲ့သူ့ရဲ့အမှုကိုဘယ်လိုဆက်လက်ဆောင်ရွက်မယ်ဆိုတာကိုတော့ September 9ရက်မှာဆုံးဖြတ်ဖို့ရှိနေပါတယ
်။လူ့ခွင့်ရေးချိုးဖောက်မှုအနေထိုင်ုံတွေတားဆီးမှာနောက်တစ်ခေါက်ထပ်မကြဆုံးရအောင်ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့မြန်မာနိုင်ငံမှာလုပ်ရက်နဲ့တက်သေးပြဖို့လိုနေပြီလို့လူ့ခွင့်ရေးအဖွဲ့16ဖွဲ့ကစာရေးတိုက်တွန်းလိုက်ပါတယ်။အရင်ဆယ်စုနှစ်တုန်းကသီရိလင်္ကာမှာအယက်သားအစုလိုက်ပြုံးလိုက်သေခဲ့ရတာကိုကုလသမဂ္ဂဘက်ကမတားနိုင်ခဲ့ပြီးမှနောက်တစ်ခေါက်လားတူမဖြစ်စေရဘူးလို့ကတိပေးခဲ့ပေမဲ့အခုတော့မြန်မာနိုင်ငံမှာထပ်ဖြစ်နေတဲ့ဒါကြောင့်အခုဆက်မဖြစ်အောင်အပြောနဲ့သာမဟုတ်ပဲလက်တွေလှုပ်ပြရတော့မယ်လို့ဒီအဖွဲ့တွေကထောက်ပြလိုက်ပါတယ်။ Amnesty International လူခွင့်ရေးအဖွဲ့ Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့စတာတွေပါတဲ့ဒီလူခွင့်ရေးညပေါင်းအဖွဲ့ရဲ့မနေ့ကထုတ်ပြန်ချက်ထဲမှာမြန်မာနိုင်ငံမှာလူခွင့်ရေးအနေထိုင်ရုံဆက်မဖြစ်ရေတာဝန်ရှိသူတွေကိုတာဝန်ယူတာဝန်ခံမှုရှိလောင်အမြန်ဆုံးအရေးယူဖို့လိုနေပြီလို့တိုက်တွန်းထားပါတယ်။ဒီလူခွင့်ရေးအဖွဲ့တွေကပဲကုလသမဂ္ဂတွင်မှုချုပ်အနေနဲ့ Guatemala တန်တမန်God Rosenthal ကိုမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုကြီးအတွက်စုံစမ်းစစ်ဆေးဖို့နဲ့အစီရင်ခံစာထုတ်ပြန်ဖို့တာဝန်ပေးခဲ့တာကအရေးပါတဲ့ပထမအဆင့်ဖြစ်တဲ့သီရိလင်္ကာတို့ကလည်းဒီအဆင့်မှာရပ်သွားခဲ့လို့အစုလိုက်ပြောင်းလဲတက်ပြတ်မှုတွေကိုမတားနိုင်ခဲ့ဘူးမြန်မာနိုင်ငံမှာအခုတားနိုင်ဖို့လှုပ်ပြဖို့လိုနေပြီလို့ဆိုလိုက်ပါတယ်ဒီ Rosenthal ရဲ့အစီရင်ခံစာကိုကုလသမဂ္ဂတွင်မှုချုပ်ထံပေးပို့တဲ့စာထဲမှာလူခွင့်ရေးအဖွဲ့တွေကအချင်းချင်းကိုးကားဖော်ပြခဲ့ရမှာရင်းကြရီပေါ်မြန်မာလူချင်းတက်ဖွဲ့ရင်းနဲ့လူမဆန်တဲ့တက်ဖြတ်ချိုးဖောက်မှုတွေအကြီးအကျယ်လုပ်ခဲ့တဲ့ပေါ်ကုလသမဂ္ဂဘက်ကမတားဆီးနိုင်ခဲ့ဘူးလို့ကိုကဝေဖန်ထားပါတယ်မြန်မာစစ်အုပ်နဲ့တက်မတော်ဘက်ကတော့ဒီရင်းကြဆိုတဲ့သုံးနှုန်းကိုလက်မခံပါဘူးခင်ဗျာ
EU ဥရောပတမကတွေကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်တစ်တွေဆွေးနွေးနိုင်ဖို့အတွက်ဗြိတိန်အစိုးရအဆင့်မြင့်ကိုယ်စားလှယ်တွေဘယ်လ်ဂျီယံနိုင်ငံကိုရောက်ရှိနေတဲ့မှာပဲနှုတ်ထွက်ရေးအတွက်ဗြိတိန်ရဲ့သဘောထားကိုနားလည်ရခက်ခဲတယ်လို့ EU ထိပ်တန်းတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်လက်ရှိဗြိတိန်နိုင်ငံတွေကအခြေအနေတွေဟာရှုပ်ထွေးနေပြီးဘာတွေဖြစ်နေလဲဆိုတာသဘောမပေါက်ဘူးလို့ EU အလှည့်ကြဥက္ကဋ္ဌဖင်လန်ဝန်ကြီးချုပ်အန်တီရီနီကပြောကြားပါတယ်လက်ရှိပုံစံနဲ့ဆိုရင်သဘောတူညီချက်မရလဲဗြိတိန်နှုတ်ထွက်မှာတေချာတော့ဖြစ်နေတယ်လို့သူကပြောပါတယ်ဥရောပပါလီမန်ဥက္ကဋ္ဌဒေးဗစ်ဆာဆိုလီကလည်းဗြိတိန်အစိုးရရောပါလီမန်ပါဘာဖြစ်ချင်နေတယ်လဲဆိုတာနားလည်ရခက်ခဲတယ်လို့ပြောကြားခဲ့ပါတယ် EU ဘက်ကဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်အတွက်အစွမ်းကုန်စူးစမ်းထားပြီးသားဖြစ်တယ်လို့လည်း EU ခေါင်းဆောင်နှစ်ယောက်လုံးကပြောကြားခဲ့ပါတယ်နှုတ်ထွက်ရေးသဘောတူညီချက်တွေမရှိဘဲဗြိတိန်မထွက်ရဘူးဆိုတော့ဥပဒေဗြိတိန်ပါလီမန်မှာအတည်ပြုပြဋ္ဌာန်းနိုင်ခြင်းများနေချိန်မှာပဲ EU ဆိုင်ရာဗြိတိန်ညှိနှိုင်းရေးမှုတွေ Brussels မှာရောက်ရှိနေပြီးတော့သဘောတူညီချက်ရဖို့အတွက်ဆွေးနွေးညှိနှိုင်းနေကြပါတယ်ရှင်
တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေနေရရင်းကိုပြန်နိုင်ရေးနှစ်နိုင်ငံအစိုးရတွေစ조사ခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့ပြန်လို့တဲ့ဆန္ဒရှိတယ်လို့ဆိုတဲ့ဟိန်းူဘာသာဝင်တွေကိုပထမအဆင့်အနေနဲ့ပြန်ပို့ရေးအ мян ဆုံးစတင်မှုဘင်္ဂလားဒေ့ရှ်တန်အမတ်ကြီးကိုမြန်မာနိုင်ငံသားရေးဝင်ကြီးဌာနတာဝန်ရှိသူတွေကခေါ်ယူအကြောင်းကြားခဲ့ပါတယ်မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine ရှူစနာဘဂနာနဲ့တွေ့ဆုံခြင်းမှာလည်းဒုက္ခသည်တွေနေရက်ကိုမပြန်ရဲအောင်လို့စခန်းတွင်းထဲမှာရှိနေတဲ့အစွန်းရောက်တွေကချင်းချောက်နေတာကြောင့်ဒီအစီအစဉ်တွေဟာမစတင်နိုင်မဲကြန့်ကြာနေရတာဖြစ်ကြောင်းတင်ပြခဲ့ကြပါတယ်အပြည့်အစုံကိုကိုဇော်ဝင်းလိုင်းတင်ပြထားပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇားကဒုက္ခသည်စခန်းအတွင်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကကိုယ်တော်နဲ့ကိုနေရပြန်လို့တဲ့သူတွေကိုမြန်မာဘက်ကလက်ခံရေးအချင်းချင်းစ조사ခဲ့ပေမဲ့အနားရောက်မှဒုက္ခသည်တွေဘက်ကမပြန်လို့ဘူးဆိုတဲ့ပြောဆိုမှုတွေထွက်လာတာကြောင့်နေရပြန်မဲ့အစီအစဉ်တွေအခုချိန်ထိမစတင်နိုင်ပဲဖြစ်နေတာပါ။နေရပြန်ရေးအခုလိုအခက်အခဲတွေရှိနေပြီးနောက်နေ့ကြန့်ကြာနေတာဟာစခန်းအတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုချင်းချောက်မှုတွေရှိနေတဲ့အတွက်ဖြစ်တယ်ဆိုတာမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သားအမတ်ကြီးမစ္စတာမန်ဂျူရဲကာရင်ခန်ချောက်ဒရီကိုစက်တင်ဘာလ5ရက်ကြာသပတေးနေ့ကခေါ်ယူအသိပေးခဲ့ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်က VOA ကိုပြောပါတယ
်။ဒီစခန်းထဲမှာဒီလူနည်းစုရှိတယ်ဒီလူနည်းစုကဒီပြန်လည်လက်ခံရေးလုပ်ငန်းစီမဖြစ်ဖို့ကြိုးပမ်းနေတဲ့လူတွေပေါ့နော်အဲ့တော့ဒီစကန်ထဲမှာရှိတဲ့လူတွေပြန်ကျင်တဲ့လူတွေကိုတော့မှလိုက်ပြီးတော့တို့ကဟလာမင်းတို့ပြန်ရင်ဟလာမင်းတို့အသက်အန္တရာယ်ပြုမယ်ဒါဟိုဘက်အထိဟလာမြန်မာနိုင်ငံဘက်ကိုပြန်ရောက်ရင်တော့မြန်မာနိုင်ငံအထိလိုက်ပြီးအသက်အန္တရာယ်ပြုမယ်ဆိုတဲ့အထိချင်းချောက်မှုမျိုးတွေရှိတဲ့အခါကျတော့ပြန်ကျင်တဲ့လူကတော့ဟိုကတော့ရှေ့ထွက်ပြီးတော့ဟလာကျွန်တော်ပြန်ကျင်တယ်ကျွန်မပြန်ကျင်ပါတယ်လို့ပြောဖို့ကထည့်နေတယ်လေဘာကြောင့်လဲဆိုတော့ဒီအန္တရာယ်ကသူတို့နားမှာရှိနေတာဟုတ်အဲ့တော့အဓိကကဘာလို့ ਆ မလဲဆိုရင်ဒီဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒီစကန်တွေးမှာရှိနေတဲ့အစွန်းရောက်ပေါ့နော်အစွန်းရောက်လူတွေကိုသူတို့ဒါတိတိယောက်ရောက်တော့ကင်တွယ်နှိမ်နှင်းဖို့လိုလိမ့်မယ်
ဒုက္ခသည်အများစုဖြစ်တဲ့မွတ်စလင်ဘာသာဝင်တွေပြန်ဖို့အကြောင်းအမျိုးမျိုးကြောင့်အခက်အခဲရှိနေပေမဲ့လက်ရှိမှာမြန်မာနိုင်ငံကိုကိုယ်တော်နဲ့ကိုပြန်လာလို့တဲ့ဆန္ဒရှိကြောင်းထုတ်ဖော်ပြောဆိုထားတဲ့ဟိန္ဒူဘာသာဝင်444ယောက်ရှိနေတာကြောင့်ဒ ီလူတွေနဲ့နေရပြန်မဲ့အစီအစဉ်ကိုရတဲ့နေရာကဆလိုတဲ့ဆန္ဒရှိကြောင်းဥဆုဟန်ကဘင်္ဂလားဒေ့ရှ်စာမကြီးကိုအတိပြခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ဒီလူတွေနေရပြန်ရေးကိစ္စကိုဘင်္ဂလားဒေ့ရှ်ဘက်ကစတင်လှုပ်ဆောင်လို့တဲ့ဆန္ဒရှိတယ်ဆိုတာကိုမတွေ့ရဘူးလို့ဥဆုဟန်ကပြောပါတယ
်ကျွန်တော်တို့ဒီဟိန္ဒူ444ယောက်ကိစ္စကိုကျွန်တော်တို့စပြောတာ2018မတ်လကတည်းကကျွန်တော်တို့စပြောတာနော်နောက်ဒီဂျာနယ်မှာလည်းကျွန်တော်အချိန်ချင်းအဲကျွန်တော်၄ချိန်လောက်ထပ်ပြီးတော့သူတို့ဟိုမြစ်တာရက်ခံနဲ့ထပ်ပြီးတော့ remind လေးလုပ်တယ်ဆိုတော့သူတို့ရဲ့စကတည်းကသူတို့ရဲ့အဲတုံ့ပြန်ချက်ကဘာလဲဆိုတော့ဒီဟိန္ဒူဘာသာဝင်တွေကိုပဲတီးကြားစပို့ပေးဖို့တို့မှအခက်အခဲရှိတယ်ဆိုပြီးတော့သူတို့ပြောတာရှိပါတယ်အဲ့တော့အခုလေဒီအတိုင်းပဲသူတို့မှဒီရက်တီကျဲတိုင်းအပြောင်းလဲမရှိဘူးဆိုတာလည်းကျွန်တော်ကြားရပါတယ
်ဒုက္ခသည်တွေနေရပြန်ပို့တဲ့လုပ်ငန်းစဉ်စတင်နိုင်ဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားအဆင်မပြေမှုတွေရှိနေပေမဲ့လည်းအခုနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်မှုတွေအရင်ကတည်းကပိုလှုပ်လာတာကိုတွေ့ရကြောင်းမြန်မာနိုင်ငံရဲ့ဌာနအမြဲတမ်းအတွင်းဝန်ဦးစွန်ဟန်ကပြောပါတယ
်ဒီတစ်ခေါက်မှာကတော့ဘင်္ဂလားဒေ့ရှ်ဘက်ကကျွန်တော်တို့ပို့ပြီးတော့ပူးပေါင်းဆောင်ရွက်လာတဲ့အနေအထားကိုကျွန်တော်တို့တွေ့ရတယ်ဒါကြောင့်ကျွန်တော်မနေ့ကဒီဘင်္ဂလားဒေ့ရှ်ရဲ့ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်တို့အတိအမှတ်ပြုပါတယ်ဆိုပြီးကျွန်တော်တို့ပြောခဲ့ပါတယ်ဆိုတော့ဒီတစ်ခေါက်ကတော့ထူးထူးခြားခြားလှုပ်လာတယ်ဆိုတော့သူ့မှာပြန်ဖို့သူ့မှာလည်းဆန္ဒရှိလာပုံရတယ်ပေါ့နော်သို့တော်လည်းဒီစကန်တွေမှာလက်တွေ့ဖြစ်ပြနေတဲ့အခြေအနေရဒီချိန်မှာတော့မဖြစ်ခဲ့ဘူးနောက်တစ်ချက်ကအရေးကြီးတဲ့ချက်ကဘာလဲဆိုတော့ဒီဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်တို့ကဒီလူစင်ရင်ပေးတယ်3450ဒါစီစီပြီးသားလူတွေပေးတဲ့အခါဘင်္ဂလားဒေ့ရှ်ကနေပြီးတော့ဒီတက်ဆိုင်ရာလုပ်ငန်းရှင်စနိုင်ဖို့အဖွဲ့အစည်းတစ်ခုနော်လုတ်တဲ့အဖွဲ့အစည်းတစ်ခုပေးတာဒီ August 6ရက်နေ့တွေကပေးတယ်သို့တော်လည်းအဲ့ဒီအဖွဲ့အစည်းကဒီလူတွေကိုပြန်လို့တဲ့လူတွေကိုမေးတာမြန်းတာလုတ်တာတော့ကျွန်တော်စခဲ့22ရက်နေ့နေပြီး20ရက်နေ့ကျမှစနိုင်တဲ့အတွက်ဒီပေးရတဲ့စည်ရင်းတွေက3ပုံ2ပုံမို့တော့သူတို့ပြတ်အောင်သူမမေးနိုင်ခဲ့တဲ့အနေအထားမှရှိတယ်အဲ့တော့နောက်ဆိုရင်ဒါအချိန်ယူပြီးဆောင်ရွက်ဖို့လည်းလိုအပ်တယ်ဆိုပြီးကျွန်တော်ခဏရတော့ပြောခဲ့တာပေါ့နော်
မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမာခရစ်စတင်းဘာဂနာနဲ့တွေ့ဆုံစဉ်မှာလဲမြန်မာဘက်ကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကမိမိသဘောနဲ့နေရပြန်လို့တဲ့သူတွေကိုအာဆာအဖွဲ့ကချင်းချောက်မှုတွေရှိနေတယ်ဆိုတာနဲ့ဟိန္ဒူဘာသာဝင်444ယောက်ကိုအစောတလင်နေရပြန်နိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းပြောဆိုပေးဖို့တင်ပြခဲ့ကြောင်းမြန်မာအစိုးရသတင်းတွေမှာဖော်ပြပါတယ်။တစ်ဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုမြန်မာအစိုးရကရိုဟင်ဂျာလို့အတိအမှတ်မပြုပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာကြွန်လာရေးထိုးပြီးဒီလူတွေနေရပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေရှိနေသလိုကုလသမဂ္ဂနဲ့ကုလသမဂ္ဂအလောက်ခံအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကစစ်စစ်ပြည်သားဒုက္ခသည်3000ကျော်ကိုပြန်လည်ခံဖို့မြန်မာဘက်အချမ်းကစောင့်ကြိုနေခဲ့ပေမဲ့ဒုက္ခသည်တွေတယောက်မှရောက်မလာတာကြောင့်အဲ့ဒီအစီအစဉ်လည်းပြတ်သွားခဲ့ရပါတယ်ခင်ဗျာ။
ကိုဇော်ဝင်းလိုက်ပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့2019ခုနှစ်အတွက် Raymond Magsaysay ဆုရှင်နေနဲ့တွေ့ဆုံမေးမြန်းခန်းကိုတင်ပြပေးကြပါတယ်လူလူအနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်မှုအတွက်လွတ်လပ်တဲ့သတင်းစီစစ်မှုရှိဖို့နဲ့မှန်ကန်တဲ့သတင်းအချက်အလက်တွေရဖို့လိုတယ်လို့မြန်မာနောင်သတင်းဌာနရဲ့အက်ဒီတာချုပ်ကိုဆွေဝင်းကပြောပါတယ်သူဟာ2019ခုနှစ်အတွက် Raymond Magsaysay ဆုချီးမြှင့်ခံရသူတွေထဲမှာတဦးအပါအဝင်ဖြစ်ပြီးတော့ဒီဆုကိုလက်ခံရယူဖို့အတွက်တခြားဆုရှင်နေနဲ့အတူဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်ရှိနေပါပြီရိုက်တာသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်း Raymond Magsaysay ဆုရှင်နေရဲ့ပြောဆိုချက်တွေကိုကိုကျော်ကျော်သိန်းကစူးစီးတင်ပြထားတာနားဆင်ပါရှင်
။ကိုဆွေဝင်းဟာ Raymond Magsaysay ဆုချီးမြှင့်ခံရတဲ့9ဦးမြောက်မြန်မာနိုင်ငံသားဖြစ်ပါတယ်။သူဟာလွတ်လပ်ပြီးကျင့်ဝတ်ဒေသနဲ့ကန့်ညီတဲ့လူမှုဘဝတွေအကြောင်းထဲထဲဝင်ဝင်ဖော်ထုတ်ရေးသားတဲ့စာနယ်ဇင်းပညာကိုလက်ကမ်းပြုပြီးတရားမျှတမှုနဲ့အမှန်တရားကိုရှာဖွေရမှာမဆုံးမနစ်ကြိုးပမ်းခဲ့သူဖြစ်တာကြောင့်ဒီဆုကိုချီးမြှင့်တာလို့ Raymond Magsaysay ဆု Foundation ရဲ့ Internet စာမျက်နှာမှာဖော်ပြထားပါတယ်။သတင်းစစ်ဆင်မှုမလွတ်လပ်ပဲမှန်ကန်တဲ့သတင်းအချက်လည်းမရပဲအထူးသဖြင့်ရွေးကောက်ပွဲကာလတွေအတွင်းလူအဖွဲ့အစည်းမှာဘာတွေဖြစ်နေတယ်ဆိုတာကိုဘာမှမသိရဘူးဆိုရင်လူလူအနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုချမှတ်နိုင်မှာလဲလို့မနီလာမြို့တော်မှာ Riders သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတွင်ကိုဆိုဝင်းကမေးခွန်းထုတ်ထားပါတယ
် How can they contribute to the political system so I think that's where journalism is most important about actually that's why
အဲ့လိုဖြစ်နေရင်နိုင်ငံရေးစနစ်မှာလူထုကဘယ်လိုများပါဝင်လှုပ်ဆောင်နိုင်ပါပါလဲ။ဒါကြောင့်စာနယ်ဇင်းပညာဟာဒီနေရာမှာတကယ်တမ်းအရေးကြီးဆုံးလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံမှာသာမကတခြားနိုင်ငံအများအပြားကအာဏာရှင်တွေဟာသတင်းမီဒီယာကိုဖိနှိပ်ထားခြင်းပြီးဝါဒဖြန့်ချီတာတွေကိုပဲလူထုကိုပေးကျင်ကြတာပါ။ဒါမှသာလူထုကိုဇဝေဇဝါဖြစ်အောင်လုပ်နိုင်ပြီးမှားယွင်းတဲ့လမ်းကြောင်းပေါ်ဆွဲခေါ်သွားနိုင်မှာကြောင့်ပါပဲ
။ကိုစိုးဝန်းနဲ့အတူဒီနေ့စုချင်းမြင့်ခံရသူတွေကတော့ဖိလစ်ပိုင်နိုင်ငံကဂီတပညာရှင်ရိုင်ယန်ခါယာဘိုင်ယက်တောင်ကိုရီးယားနိုင်ငံကအနိုင်ကျင့်မှုတိုက်ဖျက်ရေးလုံဆော်စည်းရုံးသူခင်ဂျွန်ကီအိန္ဒိယနိုင်ငံကရုပ်သံသတင်းတင်ဆက်သူရာဗစ်ကူမာထိုင်းနိုင်ငံကလူခွင့်ရေးလှုပ်ရှားသူအန်ခနာနီလာပိုင်ဂျစ်တို့ဖြစ်ပါတယ်။ခင်ဂျွန်ကီဟာသူ့ရဲ့သားဖြစ်သူအနိုင်ကျင့်ခံရတာကြောင့်ကိုယ့်ကိုယ်ကိုတတ်သိသွားပြီးတဲ့နောက်တောင်ကိုရီးယားအကြောင်းတွေမှာအနိုင်ကျင့်တာနဲ့အကြမ်းဖက်ရန်လုပ်ရက်တွေပပျောက်ရေးဦးဒီလုံဆောင်တဲ့အဖွဲ့အစည်းတစ်ခုကိုတည်ထောင်ခဲ့သူပါ
우리가 이게 안 되겠다 싶어서
국회에서 저 말로 누가 막 저희들 ပြောတာကို 나 မထောင်တာ ကြောင့် သိက်ကို ခက်ခဲ ခဲ့ ပါတယ် ကျွန်တော်တို့ လှုပ်ရှားမှု မှာ ဘယ်သူမှ ပါမလာ ပါဘူး သတင်း မီဒီယာ အားလုံး ਨੇ ကျွန်တော်တို့ တွေ့ဆုံ ပြီး ចောင်းသား တွေ မှာ ဖြစ်ပျက် နေတာ တွေက ဘယ်လောက် တောင် စိုး နေ တယ် ဆိုတာ တည်တည် ချာချာ ပြော ပြ တော့ မှာ ပဲ အစိုးရ က 나 ထောင်လာ ပြီး အပြောင်း လဲ ဖြစ် လာတာ ပါ
အိန္ဒိယ ရုပ်သံ သတင်း တင်ဆက် သူ Ravish Kumar ဟာ အစိုးရ ရဲ့ စင်စာ လုပ်မှု ပပျောက် ရေး သူ ရဲ့ လှုပ်ဆောင် ချက် တွေ ကြောင့် အသိ အမှတ် ပြု ခံ ရ သူ ပါ
You should be ready to hear any uncomfortable thing. If you are not ready to hear any uncomfortable
thing, if you are not ready to hear any uncomfortable thing, if you are not ready to hear any uncomfortable thing, if you are not ready to hear any uncomfortable thing, if you are not ready to hear any uncomfortable thing, if you are not ready to hear any uncomfortable thing, if you are not ready
နောက်ထပ်ဆုရှင်တူဖြစ်တဲ့အန်ခနာနီလပန်ဂျစ်ကတော့ထိုင်းနိုင်ငံလူခွင့်ရေးကော်မရှင်မင်းကြီးဟောင်းလူခွင့်ရေးတက်ကြွလှူရှားသူဖြစ်ပါတယ်။တီချောက်ခွတ်ထွက်ရေးလက်နက်ကင်ပုံကန်နေတဲ့ထိုင်းတောင်ပိုင်းကအမျိုးသမီးတွေရဲ့လူခွင့်ရေးကိုအဓိကအာရုံစိုက်လှူဆောင်တဲ့အဖွဲ့အစည်းတစ်ခုကိုတည်ထောင်သူလည်းဖြစ်ပါတယ
်။ Most of human rights defenders face seriously harassment.
လူခွင့်ရေးကိုကာကွယ်သူအများစုအထူးသဖြင့်သူတို့ဟာအမျိုးသမီးတွေဆိုရင်စိုးရတဲ့နှောက်ယှက်ချင်းချောက်မှုတွေနဲ့ကြုံကြရပါတယ်။လူခွင့်ရေးကာကွယ်သူအမျိုးသမီးတွေဟာအမျိုးသားတွေထက်ပိုပြီးကြုံကြရပြီးတကယ်လုံနေတဲ့သူအများစုကလည်းအမျိုးသမီးတွေပါ။သူတို့ရဲ့သဘာဝအရင်းအမြစ်တွေ၊သဘာဝပတ်ဝန်းကျင်စတာတွေကိုကာကွယ်ဖို့ကြိုးစားရင်းအတော်များများအသက်ခံခဲ့ကြရပါတယ်
။လေရင်ပြတ်ကျလို့ကိုလွန်သွားခဲ့တဲ့ဖိလစ်ပိုင်သမ္မတဟောင်းရီမိုမက်ဆီဆီကိုဂုဏ်ပြုပြီး1959ခုနှစ်မှာစတင်ခဲ့တဲ့ဒီဆုကိုအာရှတိုက်ရဲ့နိုဘယ်ဆုလို့တင်စားပြောဆိုကြပါတယ်မြန်မာနိုင်ငံသားတွေလည်းဒီဆုကိုရထားတဲ့တခြားသူတွေကတော့1959ခုနှစ်မှာသတင်းစာဆရာဦးလောယုံနဲ့ပရာဟိတအလူရှင်ဒေါ်ဒီဒီလူး2002ခုနှစ်မှာဒေါက်တာစင်တီယာမောင်2009ခုနှစ်မှာကချင်တက်ကြွလှူရှားသူကစောဘာ2013ခုနှစ်မှာမေတ္တာဖွံ့ဖြိုးရေးဖောင်ဒေးရှင်းတည်ထောင်သူကချင်မျိုးသမီးလက်ဖိုင်ဆိုင်ရော2015ခုနှစ်မှာနာယေးကူညီမှုအသင်းတည်ထောင်သူဥကျော်သူတို့ဖြစ်ပါတယ်။ဒီနှစ်အတွက်စုပေးပွဲကိုမနီလာမြို့တော်မှာစက်တင်ဘာလ8ရက်တနင်္လာနေ့ကျရင်ကျင်းပမှာဖြစ်ပါတယ်ခင်ဗျာ
။တော်ရရှင်များရှင်။နိုင်ငံရေးအရာတွဲဆုံဆွေးနွေးဖို့ရည်ရွယ်ပြီးထိုးစစ်တွေရက်စဲထားမဲ့အကြောင်းတရုတ်မြန်မာနယ်စပ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့3ဘွဲ့ကကြေညာလိုက်ပါတယ်။တမတော်ကစစ်တိုင်းငါးတိုင်းမှာတစ်ဖက်သက်အပြစ်ရဲ့နောက်ထပ်သတင်းသုံးဖက်တပ်တန်းတိုးဖို့ကြီးညာခဲ့ပြီးတဲ့ရပ်ပိုင်းအတွင်းမှာထွက်ပေါ်လာတဲ့လက်နက်ကင်အဖွဲ့တွေရဲ့ဒီကြီးညာချက်ကနေတိုက်ပွဲတွေရက်စဲဖို့ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အပြစ်ခက်ရက်စဲရေးတွေအပြန်အလှန်ကြီးညာထားချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေစေမှုလက်နက်ကင်ပြည်ပခါတွေရောပါရေးပြည်တွင်းငြိမ်းချမ်းရေးရှစ်ဆက်နိုင်ရေးဘာတွေဆောင်ရွက်ဖို့လိုအပ်နေသလဲဆိုတာတွေကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
မနေ့ပြန်စနေညထဲဒီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့မြန်မာငြိမ်းချမ်းရေးနဲ့မြန်မာနိုင်ငံရဲ့အနေအထားကိုလူငယ်တွေသူ့သေးသနာလှုပ်ကြဖို့တိုက်တွန်းတဲ့အကြောင်းသတင်းလွှာတင်ဆက်ချင်ပါတယ်မြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့လေ့လာထားတဲ့သူ့သေးသနာအချက်အလက်တွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အကျိုးရှိသလိုမျိုးဆက်တဲ့လူငယ်တွေအနေနဲ့လည်းကိုယ်တိုင်မိကအကြောင်းအရာတွေကိုလေ့လာသူ့သေးသနာလှုပ်ပြီးတော့ပြန်အသုံးချဖို့လိုကြောင်းငြိမ်းချမ်းရေးခေါင်းဆောင်မှုနဲ့သူ့သေးသနာ Institute PLRIT ထောင်သူတွေကပြောဆိုလိုက်ပါတယ်ရန်ကုန်မှာကျင်းပတဲ့သူတို့ရဲ့ပထမဦးဆုံးသူ့သေးသနာအစီရင်ခံစာမိတ်ဆက်ပွဲကိုကိုယ်တိုင်သတင်းသွားရောက်ခဲ့တဲ့သွားပြီးတော့ယူခဲ့တဲ့ကိုဇော်ထက်ပြောပြပေးပါရှင
်ငြိမ်းချမ်းရေးခေါင်းဆောင်မှုနဲ့သူ့သေးသနာ Institute PLRI ကကျောင်းသားလူငယ်တွေရည်သားထားရဲ့မြန်မာပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေကိုလေ့လာထားတဲ့သူ့သေးသနာအစီရင်ခံစာ6ဆောင်ကိုမနေ့ကစက်တင်ဘာ5ရက်ကထုတ်ပြန်လိုက်ပါတယ်PLRI ကလုပ်ထားတဲ့သူတေသနာရှာဖွေတွေ့ရှိချက်တွေကိုပြည်သူလူထုတွေကြားမှာရောပြီးတော့ငြိမ်းချမ်းရေးလှုပ်ဆောင်ရေးအဖွဲ့အစည်းတွေကြားမှာပါပို့ပြီးသိလာဖို့အသုံးချနိုင်ဖို့ရည်ရွယ်ထားတာလို့ PLRI တည်ထောင်သူတဦးဖြစ်တယ်လို့တပြည့် Foundation ရဲ့ဘုတ်အဖွဲ့ကစောမျိုးမင်းသူက VOA ကိုပြောပါတယ် PLRI ကရှာတွေ့ထားတဲ့သူတေသနာတွေအပေါ်မှာယုံကြည်လို့ရနိုင်ကြောင်းသူကအခုလိုပြောတာပါ
သူတေသနာသူတေတီတယောက်ရဲ့လှုပ်တင်လှုပ်ထိုက်တတိထားတင်တတိထားတိုက်တဲ့အချက်တွေအားလုံးကိုလည်းကျွန်တော်တင်ပေးသလိုသူတေသနာရဲ့အရေးအသွေးကိုလည်းအကောင်းဆုံးဖြစ်ကိုကျွန်တော်တို့တင်ကြားပြီးတော့မှလည်းကျွန်တော်လှုပ်တာပေါ့နော်ဆိုတော့ကျွန်တော်တို့ယုံကြည်တာကတော့ရလာတဲ့ရှာဖွေတွေ့ရှိချက်တွေကအနည်းဆုံးတော့လက်ရှိမြေပြင်မှာတကယ်ဖြစ်ပျက်နေတဲ့ဟာတွေကိုထင်ဟပ်ပြီးတော့မှအကြောင်းအရာတွေကိုပြန်လည်တင်ပြနိုင်တဲ့သူတေသနာတွေ့ရှိချက်တွေကိုကျွန်တော်တို့ယုံကြည်တယ်။ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နေတဲ့မြန်မာနိုင်ငံတွင်းမှာတက်ရောက်မှုရှိနေတဲ့လူထုတွေရဲ့အတန်နဲ့သူတို့ဈေးစီရဲ့သူတို့ရဲ့ကွင်းပေါ်မှာမြေပြင်ပေါ်မှာဖြစ်ပျက်တဲ့ဟာတွေကိုရှာဖွေတွေ့ရှိချက်ပဲလို့ကျွန်တော်တို့ယုံကြည်ပါတယ်။
မြန်မာငြိမ်းချမ်းရေးကိုရှာဖွေခြင်းလို့ခေါင်းစဉ်တက်ထားတဲ့ PLRI ရဲ့သူတေသနာစာရန်းတွေမှာထိတ်ဆုံးအလွှာကနေအောက်ခြေမြေပြင်အဆင့်အထိအလွှာပေါင်းစုံကအမြင်ကိုစမ်းစစ်လေ့လာထားတာလို့ဆိုပါတယ်။သူတေသနာကိုမြန်မာပြည်တွင်းကလူငယ်တွေလည်းလောက်ကြဖို့သူကအခုလိုဆက်ပြောပါတယ်
။ဆိုတော့မြန်မာနိုင်ငံမှာရှိတဲ့လူငယ်တွေဟာကိုယ့်ရဲ့တိုင်းပြည်ရဲ့အကြောင်းအရာတွေကိုယ့်ဟာကိုယ်သူတေသနာလုပ်ပြီးတော့မှရှာဖွေတွေ့ရှိချက်တွေကိုကိုယ့်တိုင်းပြည်ရဲ့အဖြေတွေထဲမှာပြန်ပြီးတော့သုံးနိုင်မှုလို့ကျွန်တော်မျှော်လင့်ပါတယ်။ဘာလို့ဆိုမြန်မာနိုင်ငံမှာအခုတည်နေတဲ့သူတေသနာတော်တော်များများကြီးလိုက်လို့ရှိရင်မြန်မာနိုင်ငံသားမဟုတ်တဲ့သူတွေကသူတေသနာလုပ်တာများပါတယ်။ဒါကတော့ကျွန်တော်ရည်ရွယ်ချက်ကတော့မြန်မာနိုင်ငံသားတွေကသူတေသနာပြန်လုပ်ဖို့အတွက်အထူးသဖြင့် new generation လူငယ်တွေကသူတေသနာလုပ်ဖို့အတွက်ကျွန်တော်ရည်မှန်းတာ
။ PLRI နဲ့ပူးပေါင်းလှုပ်ဆောင်ခဲ့တဲ့ကျောင်းသားလူငယ်တွေကသူတေသနာအစဉ်ကစား6ဆောင်ရေးခဲ့ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့သဘောထားအမြင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့မတိုးနောက်မဆုတ်အခြေအနေတွေပြီးတော့ရခိုင်ပြည်မြောက်ပိုင်းလူနည်းစုအကြမ်းဖက်ရေခင်းအတွေ့အကြုံတွေစရဲသူတေသနာစာရန်တွေလည်းပါဝင်ခဲ့ပါတယ်
ကိုယ်စောထပ်ပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကတလှည့်ပြောပြပေးပါအောင်ရှင်
ဇင်ဘာဝေနိုင်ငံသမ္မတဟောင်းရောဘတ်မူဂါဘီအသက်65နှစ်မှကွယ်လွန်သွားပါတယ်။သမ္မတဟောင်းမူဂါဘီကွယ်လွန်ကြောင်းကိုလက်ရှိသမ္မတက Twitter လူမှုကွန်ရက်ပေါ်မှာအသိပေးပါတယ်။ဇင်ဘာဝေနိုင်ငံပရီတင်လက်အောက်ကနေလွတ်လပ်ရေးရခဲ့ပြီးတဲ့နောက်ပိုင်း1980ခုနှစ်ကစပြီးတော့ရောဘတ်မူဂါဘီဟာနှစ်ပေါင်း38နှစ်ကြာဒီနိုင်ငံကိုအုပ်ချုပ်ခဲ့သူဖြစ်ပါတယ်။ဇင်ဘာဝေသမ္မတဟောင်းမူဂါဘီကိုတချို့ကလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့တော်လှန်ရေးသမားတယောက်လို့မြင်ကြသလိုတချို့ကလည်းအာဏာရှင်တယောက်လို့မြင်ကြပါတယ်။ဇင်ဘာဝေသမ္မတဟောင်းဟာဒီစင်ကာပူဆေးရုံတစ်ခုမှာဆေးကုသမှုခံယူရင်းနဲ့ကွယ်လွန်သွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအရှေ့ဘက်ကာယိုရာမှာရှိတဲ့ဒီမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုတိုရီယာဟာရီကိန်းမုန်တိုင်းဟာဟာရီကိန်းပြင်းအားအဆင့်1နဲ့ဝင်ရောက်တိုက်ခတ်နေပါတယ်။ကြာသပတေးနေ့တွေကဒီမုန်တိုင်းကြောင့်တောင်ထဲမြောက်ကယ်ရိုလိုင်းနားပြည်နယ်တွေမှာလေဆင်နှာမောင်းတိုက်ခတ်မှုတွေမိုးကြီးရေလျှံမှုတွေဖြစ်ပွားခဲ့ပါတယ်။နိုင်တော်ကြကြအတွင်းမြောက်ကယ်ရိုလိုင်းနားကမ်းရိုးတန်းတွေနားနဲ့ကမ်းရိုးတန်းတွေပေါ်ကိုမုန်တိုင်းပဟုဖြတ်သွားနေလိမ့်မယ်လို့အမေရိကန်ဟာရီကိန်းဌာနကတောက်ကြနေမနေ့အစောမှာပြောကြားခဲ့ပါတယ်။အဲဒီမုန်တိုင်းဟာဒီမြောက်ပိုင်းကိုရွေ့သွားနိုင်ပြီးတော့ New England ကမ်းရိုးတန်းတွေဘက်ကိုစနေနေ့မနေ့ပိုင်းဝင်ရောက်နိုင်တယ်လို့ခန့်မှန်းထားပါတယ်။EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်တွေဆွေးနွေးနိုင်ဖို့ဗြိတိန်အစိုးရအဆင့်မြင့်ကိုယ်စားလှယ်တွေဘယ်လ်ဂျီယံနိုင်ငံကိုရောက်နေချိန်မှာပဲဒီနှုတ်ထွက်ရေးအတွက်ဗြိတိန်ရဲ့သဘောထားကိုနားလည်ရခဲ့တယ်လို့ EU ထိပ်တန်းတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။လက်ရှိဗြိတိန်နိုင်ငံတွေကအခြေအနေတွေဟာရှုပ်ထွေးနေပြီးတော့ဘာတွေဖြစ်နေလဲဆိုတာသဘောမပေါက်ဘူးလို့ EU လှည့်ကြဥက္ကဋ္ဌဖင်လန်ဝန်ကြီးချုပ်ကဒီကနေ့ပြောကြားပါရရှင်။
တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်ကျော်သိန်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Vidic Zonyet ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.